ထိုင်းနိုင်ငံမှာ COVID-19 ကူးစက်ဖြစ်ပွားမှု 1500 ကျော်ရှိတဲ့ Smart Sakon KI တွင်းကပဇွန်ဈေးမှာကရင်30ဆန့်ယာယီဆေးရုံတစ်ခုကိုဒီဇင်ဘာလ25ရက်နေ့ကတည်ဆောက်ပါတယ်။မြန်မာလုံသားတွေများတဲ့မဟာချင်းကပဇွန်ဈေးနဲ့ဆက်ဆက်တဲ့ COVID-19 ကူးစက်ဖြစ်ပွားသူတွေထဲမှာမြန်မာရွှေ့ပြောင်းလုံသားတွေအများစုပါဝင်ပါတယ်။စနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်130ထပ်ပြီးတွေ့တာမှာ90ကျော်ကပဇွန်ဈေးနဲ့ဆက်ဆက်သူတွေဖြစ်တယ်လို့လဲ COVID-19 အရေးတုံ့ပြန်ကင်တွယ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ
်လေးမြန်ဗရဏဘန်ကဒူလဲ
အစိုးရအနေနဲ့အကောင်းဆုံးဆောင်ရွက်သွားမယ်အကြောင်းအလုံးပူပေါင်းပါဝင်မယ်ဆိုရင်အခြေအနေကိုထိန်းချုပ်နိုင်မယ်လို့ကျန်းမာရေးဝန်ကြီးကလည်းပြောဆိုထားတဲ့အကြောင်းဝန်ကြီးချုပ်ပရယူချန်အိုချာကကြာသာပတိနေ့မှာပြောဆိုခဲ့တာပါမဟာချိုင်ပဇွန်ဈေးကယာယီဆေးရုံကကရင်30ဆန်ပြီးဈေးတဝိုက်ကတီးခြားခွဲထားတဲ့ရွှေပြောင်းလုံသားတွေကိုကျန်းမာရေးဝန်ထမ်းတွေအချိန်ပြည့်စောင့်ကြည့်ပေးနေပါတယ်။လူဦးရေတန်း80ရှိတဲ့ထိုင်းနိုင်ငံမှာ COVID-19 ဖြစ်ပွားသူစုစုပေါင်း6020ဦးရှိပြီးသေဆုံးသူ60ရှိပါတယ်ရှင်။